တော်ရရှိမြခင်ဗျာသာဝရရှင်မြတ်စွာဘုရားသခင်စေခိုင်းတော်မူသောအရာကိုမလုတ်ကျင်လို့အဝေးကိုပြေးလဲမလွတ်နိုင်ပါဘူးဒီဆက်ကြဝဠာကြီးရဲ့ဘယ်နေရာကိုပဲပြေးပြေးဘယ်နေရာမှာပဲပုံနေနေဘုရားရှင်ဟာပြန်လဲခေါ်ယူစေခိုင်းတော်မူပါတယ်ဒါပေမဲ့လို့အဲ့ဒီလိုပြန်လဲခေါ်ယူစေခိုင်းတော်မူရမှာအမှုနည်းနဲ့အကျန်းလေးရှိတယ်ဆိုတာကိုတွေ့ရမယ်ဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံသမကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းထဲကယောနာဝိတ္ထုအခန်းကြီး၁အခန်းငယ်7ကနေအခန်းငယ်19အထိကိုဒီကနေ့တင်ပြရတော့တမချန်းစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ဖယားရှင်ရဲ့လက်ကနေလွတ်မြောက်အောင်လို့ကူညီကြတဲ့သူတွေကလည်းမတက်နိုင်တဲ့အဆုံးမုန်တိုင်းပြင်းထန်နေတဲ့ပင်လယ်ထဲကိုပြစ်ချခဲ့ရတဲ့အဖြစ်ငါးကြီးရဲ့အမျိုးကိုခံခဲ့ရတဲ့အဖြစ်ယောနာဝိတ္ထုခန်းကြီး7အခန်းငယ်7ကနေအခန်းငယ်19အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာတင်ပြမှာဖြစ်ပါတယ်။
တဖန်သူတို့ကအဘယ်အပြစ်ကြောင့်ဤအမှုရောက်သည်ကိုပြောပါလော။သင်ဆောင်ရွက်သောအမှုကအဘယ်အမှုနည်း။သင်သည်အဘယ်အရက်ကလာသနည်း။အဘယ်ပြည်အဘယ်အမျိုးသားဖြစ်သနည်းဟုမေးမြန်းကြသော။ငါသည်ဟေပြဲအမျိုးသားဖြစ်၏။ရေမြေကိုဖန်ဆင်းတော်မူသောကောင်းကင်ဘုံ၏အရှင်ဖျားသခင်ထာဝရဖျားကိုကိုးကွယ်သောသူဖြစ်၏ဟုဆိုလျင်ထိုသူတို့သည်အလွန်ကြောက်ရွံ့၍သင်သည်အဘယ်ကြောင့်ဤသို့ပြုသနည်းဟုမေးကြ၏။ယောနာသည်ထာဝရဖျားထံတော်မှမိမိပြေးချောင်းကိုဖော်ပြသောကြောင့်သူတို့သိကြ၏သောတာရှင်မိတ်ဆွေအပေါင်းတို့အထက်ပါအတိုင်းကျွန်တော်တို့ကြားနာခဲ့ရတာကတော့ဖျားသခင်ရဲ့ပရောဖက်တစ်ပါးဖြစ်သူပရောဖက်ကြီးယောနာကနေပြီးတော့တာရှုဆိုတဲ့ပင်လယ်ကမ်းရိုးတန်းသွားသင်္ဘောကြီးတစ်စင်းပေါ်ကမယုံကြည်သူသင်္ဘောသားတွေတခြားခရီးသည်တွေရဲ့ရှေ့မှာအဖြေပြုတ်လိုက်ရတဲ့အသံတွေပဲဖြစ်ပါတယ်သက်သေခံလိုက်ရပါသောအသံတွေလို့လည်းဆိုရမှာဖြစ်ပါတယ်ဇလန်းစကရေကအဖဖျားသခင်ခိုင်းတဲ့နိနေဝေမြို့တော်ကြီးစီကိုမသွားရုပ်ပေဆိုတဲ့အရက်မှာသင်္ဘောလက်မှတ်ဝယ်ပြီးတော့တာရှုဆိုတဲ့မြို့စီကိုသွားတယ်အစကရေကအဖဖျားသခင်အမှုတော်ကိုမဆောင်ခြင်းကိုယ်စိတ်ကြိုက်လမ်းကိုသာရွေးခဲ့ခြင်းတည်းစကရေကအဖဖျားသခင်ကဒီလိုဆိုတာကိုဟိုလိုလုပ်ခဲ့ပါတယ်ဆိုတဲ့လူအဖဖျားသခင်ရဲ့အရေးအဝါသမှာအလိုတော်အတိုင်းမနေနိုင်တဲ့အခါကြတော့အဖဖျားသခင်ဘုန်းတော်ကိုဘယ်လို့မှမထင်ရှားနိုင်ဘဲနဲ့တက်တည်မခံနိုင်ဘဲနဲ့အခုကျတော့မှအဖဖျားသခင်ကလေပင်ညှစ်တယ်လို့ညှစ်ပြီးတော့အထက်ပါအတိုင်းဝန်ခံချက်စကားတွေနဲ့အတူသူကိုယ်ကိုယ်ယုံကြည်ပြီးတော့သူအမှုတော်ဆောင်ပေးနေရတဲ့အဖဖျားသခင်အကြောင်းတွေကိုမဖြစ်မနေပြောခိုင်းရတော့တာပဲမဖြစ်မနေဝန်ခံခိုင်းရတော့တာပဲဆိုတဲ့အချက်တွေကိုကျွန်တော်တို့ပြီးခဲ့တဲ့သင်ခန်းစာတွေမှာဖော်ပြပေးခဲ့ပါတယ်မှန်ပါတယ်မိတ်ဆွေတို့ဒါရီအားဖြင့်ဣသရေလနိုင်ငံဂါသေပါမြို့နီအမိတ်တဲဆိုတဲ့လူရဲ့သားပရောဖက်ယောနာရဲ့ပါဇက်ကနေဖြစ်ဖြစ်ညှစ်ညှစ်ထွက်လာရတဲ့အသံတွေအဖြစ်ယောနာဝတ္ထုမှာကြားခဲ့ရတဲ့အသံတွေပဲဖြစ်ခဲ့ပါပြီ။ငါသည်ဟေပြဲအမျိုးသားဖြစ်၏တဲ့။အတော်ကြီးအတိတ်ပဲလေးနဲ့နေပါတယ်နော်။သမိုင်းချီပြီးတော့ကောင်းကြီးမင်္ဂလာကိုခံစားခဲ့ရတဲ့လူမျိုးတစ်ခုရဲ့အမည်နာမဖြစ်ပါလေ။တဆူရီသောအဖဖျားသခင်ဖန်ဆင်းတော်မူသောသခင်ကိုကိုးကွယ်တဲ့ဣသရေလလူမျိုးရဲ့အမိဖြစ်နေပါလေဒီဘုရားသခင်ရဲ့ပြုတော်မူသောအမှုတော်တွေတဲကအခြေခံကြကြအမှုတော်တို့ကိုအချင်းချုပ်ပြီးတော့ဖော်ပြပေးလိုက်ပြန်တာကတော့ရေနှင့်မြေကိုဖန်ဆင်းတော်မူသောကောင်းကင်ဘုံရှင်အဖဘုရားသခင်ထာဝရဘုရားထိုသခင်ကိုကိုးကွယ်တော်သူဖြစ်ပါ၏တဲ့သူကိုယ်သူအဲ့ဒီလိုဝန်ခံလိုက်တာကလေးဟာသူဟာဖြင့်ဝဘဝကိုတက်ဆင်းဖို့တာဆူပြီးတော့အဖေအိမ်ကပြေးထွက်လာတဲ့ပျောက်သောသားပမာဖြစ်ပါတယ်ဆိုတာကိုဝန်ခံခဲ့တာ ਨੇ အတူတူပဲဖြစ်ပါတယ်ဟုတ်ပါတယ်သားအဆင့်ကနေဆန်းချီတမြင်မြလျော့ပါခြင်းမရှိပျောက်သောသားမိုက်သောသားကောက်သောသားပုန်ကန်သောသားဆိုတဲ့သားအဆင့်မှာသူဟာအခိုင်အမာရှိနေသေးတယ်ဝက်တို့ကြက်တို့နွားတို့ခွေးတို့ဘဝမဟုတ်သေးဘူးဆိုတာကိုရှင်းလင်းပြတ်သားစွာနားလည်စေပါတယ်ရေကိုဖန်ဆင်းတယ်ဆိုတဲ့ကိစ္စပြောရင်းနဲ့ပဲသူဟာကမ်းမမြင်လက်မမြင်ရေပင်လေကြီးထဲမှာရောက်နေတယ်။မြေကိုဖန်ဆင်းတယ်ဆိုတဲ့ကိစ္စ။ဣတရီလဆိုတဲ့မြေကနေတာရှုဆိုတဲ့မြေစီကိုပဲသူသွားနေတယ်ဆိုတာကိုယောနသတိရမိလိမ့်မယ်အမှန်ပါပဲ။အဲ့ဒီမှာတဲ့သူကိုဝိုင်းဝိုင်းလဲနေတဲ့လူတွေဟာနောက်ကိုရှဲနေဖြစ်သွားတယ်။လန့်သွားတယ်။တုံလှုပ်ချောက်ချားသွားကြတယ်။အဲ့ဒီမှာတဏီတညာတဲ့ထွက်ပေါ်လာတဲ့မိကုံးကတော့အလွန်ထူးဆန်းပါတယ်။ဖန်ဆင်းတော်မူသောမြေပေါ်မှာလူဖြစ်ပြီးတော့ဖန်ဆင်းတော်မူသောရေနှင့်အသက်မွေးနေရတဲ့သင်္ဘောသားတွေခရီးသည်တွေစီကထွက်ပေါ်လာတဲ့အသံဖြစ်ပါတယ်ခမရနေဗျာဘာဖြစ်လို့အခုလို့လောက်ရတာလဲတဲ့ဟုတ်တယ် မေးကိုမေးရမှာအသေးအချာဖြစ်တယ်။အလွန်မေးတိုက်သောမေးခွန်းလည်းဖြစ်တယ်။ဟေပြဲဆိုတဲ့ရွေးကောက်တော်မူသောလူမျိုးတော်ဣသရေလ။အသက်ရှင်၍တဆူရီသောဖန်ဆင်းရှင်အဖဖျားသခင်ကိုဒီလူဟာကိုးကွယ်နေတယ်။ဒါပေမဲ့ဒီလောက်အထိဘုံတကူအာနုဘော်တော်နှင့်ပြည့်စုံပါသောအဖဖျားသခင်ထံတော်အောက်မှသည်သူသည်ထွက်ပြေးသည်ဆိုတဲ့အတွက်ကြောင့်အံ့ဩလို့မကုန်နိုင်ပဲဖြစ်နေသောထိုသူတို့သည်သူဤအဖြစ်ကိုသိကြသည့်အတွက်ဘယ်လို့မှနားမရှင်းနိုင်ပေမေးကိုမေးရမယ်မေးခွန်းကိုသူတို့ဟာမေးလိုက်ကြတာသာဖြစ်ပါလေမေးတဲ့နေရာမှာလဲတုံ့လှုပ်ခြောက်ခြားစွာနှင့်မေးရခြင်းအံ့ဩလို့မကုန်နိုင်ပွေသောခံစားချက်များနှင့်မေးရခြင်းသာဖြစ်ပါလေသင်သည်အဘယ်ကြောင့်ဤသို့ပြုသနည်းမိတ်ဆွေအပေါင်းတို့ဒီကနေ့ကျွန်တော်တို့အသင်းတော်ယုံကြည်သူအဖွဲ့အစည်းတွေနဲ့ယုံကြည်သူခရိယန်တွေယောနလိုပဲမယိုးမဆွေးလိုင်းကြောင်နေတာတွေအဖအိမ်ကိုခြေစုံကံပြီးတော့ဖောက်ပြန်နေကြတာတွေခရစ်တော်ရဲ့နာမတော်နဲ့မကိုက်ညီတဲ့အလုပ်တွေကိုရှောက်ပြီးတော့လုပ်နေကြတာတွေအဖဖျားသခင်ဆရာဟာကို့အဖို့ဘာမှကြောက်စရာမလိုယိုသေးစရာမလိုဥညွတ်နေစရာမလိုဆိုတဲ့သဘောထားတွေနဲ့ထင်ရဆိုင်နေတာတွေဟာပုံစံမျိုးစုံနဲ့ဖြစ်ပွားနေတယ်ဆိုရင်ဘယ်သူမှငြင်းနိုင်မယ်မထင်ပါဘူးခိရေစီကြောင်းတွေပြောင်းလဲနေတဲ့အတိုင်းပဲမလွဲမရှောင်သာအောင်ဘဝဝန်းကြီးအတွေ့ရုန်းကန်ရတာတွေအားပြန်ရတာတွေပါဝင်ပတ်သက်နေရဓာတွေဟာလေသူ့နေရာနဲ့သူယုံကြည်သူလူအဖွဲ့အစည်းကိုကြရက်ရိုက်ခတ်တယ်ရင်းရင်တွေးဝေးစေတယ်ယုံကြည်ခြင်းတရားကလေမသိမသာသွေးဖီစေတယ်ဖောက်ပြန်စေနိုင်တယ်ဆိုတာတွေ့ကိုကျွန်တော်တို့ဘယ်လို့မှမရှောင်သာအောင်ဝန်ခံကြရမှာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီလိုပြောင်းလဲနေတဲ့ရည်စည်းကြောင်းတို့ကြားတဲ့ကနေပြီးတော့လမ်းပြမိတိုက်ကြီးနဲ့တူတဲ့ကယ်တင်ရှင်သခင်ခရစ်တော်ရဲ့မျက်နှာတော်ကိုမျှော်ကြည့်ဖို့လိုကြလိမ့်မယ်ခေကာလာတို့ကိုကြော်လွန်၍မေးနေစေမေးခွန်းကိုလည်းစိစိနာဆင်သတိတရားဝင်ဖို့အထူးပဲလိုအပ်ပါလိမ့်မယ်ဟုတ်ပါတယ်အဲ့ဒီမေးခွန်းကတော့မိတ်ဆွေတို့ကြားခဲ့ကြရပါသောဂုဏကမေးခွန်းဖြစ်တယ်အသင်းတော်ယုံကြည်သူတို့အစဉ်ကြားနာရမယ်မေးခွန်းပဲဖြစ်ပါတယ်သင်သည်အဘယ်ကြောင့်ဤသို့ပြုသနည်းမှန်ပါတယ်အပြည့်အောက်မှသွားတပြေးပြေးရှိနေတဲ့ယောနာကိုကိုကိုဟုတ်လှပြီလို့ထင်နေတဲ့ယောနာမျက်လုံးထဲမှာမိတွေဘာတွေပွင့်သွားမတက်အသည့်တရားသတိတရားရစီမယ်အချိန်ပဲလို့ကျွန်တော်ခန်းစားမိပါတယ်သောတာရှင်မိတ်ဆွေအပေါင်းတို့ခင်ဗျာအခုအချိန်မှာတော့ငါးကြီးဘိုက်တွင်ရောက်ရှိခြင်းဆိုတဲ့ဒီဝတ္ထုရဲ့အဓိကအပိုင်းအခြားကိုစတင်လေ့လာကြရတော့မှာဖြစ်ပါတယ်ဒါကြောင့်မလို့ယောနာဝတ္ထုအခန်းကြီး1အငယ်17ကိုဆက်လက်နားဆင်ကြည့်ကြပါစို့ထိုအခါပင်လယ်၌လှိုင်းတပိုးသည်တိုး၍ထသောကြောင့်သူတို့ကငါတို့၌လှိုင်းတပိုးငိမ့်စေခြင်းဟာသင်ကိုအဘယ်သို့ပြုရပါမည်နည်းဟုမေးကြသောသောတာရှင်မိတ်ဆွေအပေါင်းတို့ခမညာအထက်အငယ်30တုန်းကဆိုရင်ငါဟာဟေပြဲခေါ်လူမျိုးတော်ဣသရေလငါသည်ရေမြေတို့ကိုဖန်ဆင်းတော်မူသောကောင်းကင်ဘုံရှင်အဖဖျားသခင်ကိုကိုးကွယ်သူလို့ဆိုလိုက်တာနဲ့သင်မောဘောကတခြားတခြားဖျားသည်ကိုကိုးကွယ်နေကြသူတွေအဖဖျားသခင်ကိုမသိသူတွေဟာကြောက်ရွံ့တုန်လှုပ်သွားကြတယ်ဆိုတာကိုကျွန်တော်တို့ကြားနာခဲ့ကြပြီးဖြစ်ပါတယ်နော်အခုအပိုင်းမှာကြတော့အဲ့ဒီကြောက်ရွံ့တုန်လှုပ်ခြင်းရဲ့နောက်ဆက်တွဲတရုပ်သကံတစ်ခုကိုဆက်ပြီးတော့လေ့လာကြရတယ်။ဟုတ်ပါတယ်။ဂျိုးကောင်ဟာယောနာ၊တည့်ခန့်ဟာယောနာ၊လှိုင်းတပိုးတို့သက်ရောက်စေသူဟာယောနာဆိုတာဟာမဲကြတဲ့အတွက်ကြောင့်အသက်ရှင်တော်မူသောအဖဖျားသခင်ကိုမသိသောဒီလူတွေဟာသိနေကြပြီ။ယောနာဟာဒီပင်လယ်လှိုင်းရဲ့တည့်ခန့်အမှတ်၁အဖြစ်မဲပေါက်တဲ့လူဖြစ်နေပြီမဟုတ်ဘူးလား။ဒီတည့်ခန့်ကိုဒီလူတွေအနေနဲ့ကြိုက်တယ်လို့စီရင်ယုံပဲရှိနေပါတယ်။အခုစီရင်ရဲကြပါသလားမစီရင်ရဲပါဘူးဒီလူကိုးကွယ်တဲ့အဖဖျားသခင်ရဲ့အရှင်အဝါကိုကြောက်ရွံ့ယူသေးခြင်းရှိတယ်သူခိုလုံကိုးစားတဲ့အဖဖျားသခင်ရဲ့အရှင်အဝါကိုအလိုလိုလေးစားဥညွတ်ရမှန်သိနေတယ်ဆိုတဲ့လက္ခဏာကိုကျွန်တော်တို့တွေ့ရပါတယ်အဲ့ဒီအချိန်မှာပဲလှိုင်းတပိုးတွေကလည်းတိုး၍ထသည်တဲ့အံ့ဩစရာပဲနော်စကတည်းကအဖဖျားသခင်စီရင်တဲ့မုန်တိုင်းဘာဖြစ်လို့တိုး၍ထရတာလဲတိုး၍ထစီဆိုလို့ထရတာပဲပေါ့ဟုတ်ပါတယ်တရားခံယောနအတွက်စီရင်ချက်ဟာနှောက်နှေးမနေရလေးအောင်အဖဖျားသခင်ဒီလှိုင်းတပိုးတို့ကိုတိုး၍ထစီတယ်အလွန်သဘာဝမကျတဲ့ဖြစ်ရတွေ့တဲ့မှမှသူ့အလိုအလျောက်သဘာဝကျကြကလေးဖြစ်လာအောင်စီရင်လိုက်တာပဲလို့ကျွန်တော်ပြောချင်ပါတယ်ဖျက်မြောက်ရကျန်အခန်းကြီး1မှာတုန်းကမောရှိဆိုတဲ့ဣသရေလကလေးသူငယ်ကလေးကိုကမာကိုင်းနဲ့ရက်လုတ်ထားတဲ့ပကက်ထဲထဲပြီးတော့မိခင်ကြီးဟာမြစ်ကန်းနာကကိုင်းတော်တဲမှာမျှော့ပစ်လိုက်တဲ့အချိန်အဲဂုတ်ထုနန်းတော်တဲကိုမရောက်ရောက်အောင်ဒီမောရှိကလေးကိုအဲဂုတ်ထုနန်းတော်တဲကိုမရောက်ရောက်အောင်လို့အဖဖျားသခင်စီရင်တော်မူခဲ့တယ်ဆရာကိုအမှတ်ရမိကြမယ်လို့ကျွန်တော်တွေးမိပါတယ်တိအဲဂုတ်ထုမင်းသမီးကလေးဟာအဲ့ဒီကန်းနာမှာဆင်းပြီးတော့ အဆောင်အယောင်တွေနဲ့ရေချိုးခဲ့ရတယ်။နှိဂမာကိုင်းနဲ့ပကက်ကလေးကိုသူဟာလှမ်းပြီးတော့မြင်တွေ့ခဲ့ရတယ်။သုံးအဲ့ဒီမှာရင်အချွေအယံကျွန်မကလေးတယောက်ကိုသွားပြီးတော့အဲ့ဒီပကက်ကိုယူခိုင်းရတယ်။လေးပကက်ကလေးလည်းဖွင့်ကြည့်လိုက်ရောသုံးလသားမောရှိကလေးရဲ့ငိုတန်းကိုပေါ်ထွက်စေတယ်။ငါသနာသောစိတ်ရှိတတ်တဲ့အဲ့ဒီအေဂုတ်ထုမင်းသမီးရဲ့နှလုံးသားမှာဒီငိုသံဟာအေးပြောသွားစီတယ်ဆိုတာတွေ့ကိုကျွန်တော်တို့အစဉ်အဆက်တွေ့ကြရပြီဖြစ်ပါတယ်အဲ့ဒီတုန်းကဒီပကက်ကလေးတွေကသုံးလသားနီတာရဲကလေးကိုဒီမင်းသမီးမြင်ရတဲ့အချိန်ဒီငိုသံကလေးဖြစ်ပေါ်စေဖို့ရန်အဖဖရာသခင်ပြုလုပ်လိုက်တာဖြစ်တယ်အဖဖရာသခင်ကကလေးကလေးကိုဝိညာဉ်တော်အဖြစ်ခက်စစ်စစ်ကလေးခံစားရပြီးလန့်ငိုလိုက်အောင်ဥဝဲကနဲ့ဥဝဲကနဲ့ဖြစ်သွားအောင်တစ်ချက်ဆိတ်ပေးလိုက်တာပဲအဲ့ကောက်သူမင်းသမီးနှလုံးသားကိုအဲ့ဒီနို့ဆိုရဲ့ငိုတန်းကလေးဟာအေးပြောကြသွားအောင်ဆွေးသွားအောင်တခါတည်းမခွဲနိုင်လောက်အောင်ဆွဲလန်းသွားအောင်စီရင်ပစ်လိုက်တာပဲလို့ကျွန်တော်ရှင်းပြပေးခဲ့ပါတယ်ဟုတ်ပါတယ်သဘာဝလွန်တကူများနဲ့စီရင်တော်မူတတ်သောအဖဖခင်ဟာလူသဘာဝလမ်းကြောင်းအတိုင်းပဲရိုးရိုးနဲ့ရင်ရင်ကလေးအချိုးကျဖြစ်အောင်လေဖန်တီးနိုင်တော်မူပြန်သောသခင်ဖြစ်တယ်ဆိုရကိုကျွန်တော်တို့အချက်မချက်ခံယူနားလည်ထားဖို့လိုပါတယ်အခုယောနာဆိုတဲ့တိယခံစီရင်မှမဲပေါက်နေတဲ့လူကြောင့်မလို့ဒီတိယခံကိုအပြစ်စီရင်ရတော့မယ်သင်္ဘောသားတွေနဲ့ခရီးသည်တွေယောနာကိုးကွယ်တဲ့ဘုရားသခင်အကြောင်းကိုလည်းကြားရောလန့်နေကြတယ်ကြောက်နေကြတယ်ယောနာကိုကင်ဖို့တွေ့ဖို့ခက်နေကြတယ်တနည်းအားဖြင့်အာနာနေတယ်လို့ဆိုခြင်းရင်လဲဆိုပေါ့ဒါပေမဲ့အဲ့ဒီအချိန်မှာဒီကိစ္စဟာသိအာနာနေလို့မဖြစ်ဘူးဟေ့မြန်မြန်လောက်ရလိမ့်မဟေဆိုတဲ့အသည့်ဝင်စီဖို့ရန်အတွက်လှိုင်းတပိုးကိုအရှိန်တဆင့်လောက်ညှင့်တင်ပေးလိုက်ပြီးတော့အကုန်လုံးသွေးလန့်သွားအောင်အဖဖျားသခင်သတိပေးလိုက်ပါလေငါတို့၌လှိုင်းတပိုးငိမ့်စီခြင်းဟာသင်ကိုအဘယ်သို့ပြုရပါမည်နည်းတဲ့ခတ်ကြောက်ကြောက်နဲ့မေးလိုက်တဲ့အသံပါနော်ကာယကံရှင်ယောနာကိုလေကိုယ်တိုင်ကိုဖာသာကိုပဲမြန်မြန်ကလေးဆုံးဖြတ်ပါတော့ခမညာဆိုပြီးတော့ဝိုင်းဝန်းတောင်းပန်လိုက်တဲ့အသံတွေပဲဖြစ်နေပါလေယောနာဝတ္ထုအခန်းကြီး1အငယ်7ကိုအငယ်7နဲ့ပူးတွဲပြီးတော့ဆက်လက်တင်ပြပါရစေ။ထိုအခါပင်လယ်၌လှိုင်းတပိုးတို့သည်တိုး၍ထသောကြောင့်သူတို့ကငါတို့၌လှိုင်းတပိုးငိမ့်စေခြင်းဟာသင်ကိုအဘယ်သို့ပြုရဗာမီနီဟုမေးကြသော။ငါကိုချီ၍ပင်လယ်ထဲသို့ချပစ်ကြလော။သို့ပြုလျင်လှိုင်းတပိုးသည်သင်တို့၌ငိမ့်လိမ့်မည်။ဤပြင်းစွာသောမိုးသက်မုန်တိုင်းသည်ငါကြောင့်သာသင်တို့အပေါ်သို့ရောက်သည်ကိုငါသိ၏ဟုပြန်ပြောတော်လေ။ရှင်းနေတာပါပဲနော်။စောစောတုန်းကအဖဖျားသခင်ကိုသိနာလေပါလျက်သင်သည်အဘဲကြောင့်ဤသို့ပြုသည်အသက်ရှင်တော်မူသောအဖဖျားသခင်ကိုကိုးကွယ်သောသူဖြစ်ပါလျက်သင်အဘဲကြောင့်ဤသို့ပြုသည်ဆိုတဲ့မေးခွန်းကိုမယုံကြည်သူတွေရဲ့ဗစက်ကလည်းမေးလိုက်ကောတခါတည်းမျက်လုံးထဲမှာမိတွေပွင့်ကုန်လောက်အောင်သတိတရားဝင်စားယောနာအသည့်တရားပြန်ပြီးလေလာခဲ့ရတယ်ယောနာမချိတင်ခဲ့အဖန်ကြီးနဲ့ပြောချလိုက်ရတယ်အဖြေပေးလိုက်ရတယ်ငါကိုချီပြီးတော့သာပင်လေတဲ့ကိုအလုံးဝိုင်းပြီးတော့ချပစ်ကြပါတော့အဲ့ဒီလိုပြုတ်လိုက်လို့ရှိရင်လှိုင်းတပိုးဟာသင်တို့၌ငြင်းချမ်းသွားလိမ့်မယ်ဤပြင်းစွာသောမိုးသက်မုန်တိုင်းသည်ငါကြောင့်သာသင်တို့အပေါ်သို့ရောက်သည်ကိုငါသိ၏ဆိုပြီးတော့ပြန်ပြောလိုက်ပါလျော်တယ်ဘလောက်အံ့ဩဖို့ကောင်းတယ်လဲနော်အဖဖျားသခင်ကိုပြန်ပြီးတော့မြင်တွေ့တဲ့အချိန်ဝိညာဉ်ရေးတတိနဲ့အတူရဲစိတ်ရဲမှန်တို့တိုးဝှေ့ဝင်ရောက်လာတယ်အမှန်တရားအတိုင်းဝန်ခံပြီးတော့ကိုပြုသောအမှုအတွေ့ကို့မှာသာတာဝန်ရှိပါတယ်ဆိုတဲ့အသည့်တရားတွေဟာတဖွာဖွာပေါ်ထွက်လာတယ်ဆိုတာကိုတွေ့ရပါတယ်။အဲ့ဒီချိန်ကာလမှာပဲသင်္ဘောနဘေးကပင်လယ်လှိုင်းတပိုးတို့ဟာလေတိုး၍တိုး၍ထလာတယ်လို့ထင်ပါတယ်။တနည်းအားဖြင့်မင်းတို့မြန်မြန်လှုပ်ကြ၊မြန်မြန်လှုပ်ကြဆိုပြီးတော့အဖဖျားသခင်ဟာဒီလှိုင်းတပိုးတွေအပြင်အမိန့်ပေးနေတယ်လို့ကျွန်တော်ဆိုချင်ပါတယ်။အငယ်၁၂နဲ့၁၃ကိုဆက်လက်ပူးတွဲတင်ပြပါရစေ။ငါကိုချီ၍ပင်လေတဲသို့ချပြကြလော။တို့ပြုလျင်လှိုင်းတပိုးသည်တင်တို့၌ငိမ့်လေမည်။ဤပြင်းစွာသောမိုးသက်မုန်တိုင်းသည်ငါကြောင့်သာတင်တို့အပေါ်သို့ရောက်သည်ကိုငါသိ၏ဟုပြန်ပြောတော်လေ။သင်္ဘောသားတို့သည်ကမ်းသို့ရောက်အံ့သောငါပင်မန်းစွာတက်ခတ်ကြ၏။တို့ရာတွင်သူတို့တစ်ဖက်၌လှိုင်းတပိုးတိုး၍ထသောကြောင့်သူတို့သည်မတတ်နိုင်သောအခါတဲ့။ကာယကံရှင်ယောနာကတိယခန့်ဟာငါပါပဲကွယ်။ငါဟာတကယ်တကယ်တော့မဲပေါက်ပေါက်မပေါက်ပေါက်ဂျိုးကောင်ပါငါကိုသာပင်လေတဲကိုမင်းတို့ပြစ်ပြီးတော့ချလိုက်ကြပါတော့ဆိုပြီးတော့ကိုတိုင်ဟာကိုကိုကိုစရေးဖို့ဆုံးဖြတ်တယ်ရေးရဲကြီးအာမခံနေဒါပေမဲ့ကြံလူတွေဟာမလုတ်ချင်ဘူးမလုတ်ဝွန်ဘူးအဲ့ဒီလိုမလုတ်ရအောင်လို့လေဒီလောက်လေမုန်တိုင်းကြီးတွေလှိုင်းတပိုးကြီးတွေပြင်းထန်နေတဲ့ကြားထဲကသင်္ဘောကြီးမလွတ်လွတ်အောင်လို့ရုန်းကန်အားထုတ်ကြတယ်ချွေးပြိုက်ပြိုက်ကြအောင် ပင်မခံပြီးတော့တက်ခတ်ကြတယ်ဒါပေမဲ့ရပါသလားမရပါဘူးဟုတ်ပါတယ်အဖဖျားသခင်ရဲ့စီမံချက်ဟာကြိုတင်တည်ရှိနေပြီမဟုတ်ဘူးလားဒီစီမံချက်မပြည့်မချင်းဘာဆိုပါမှလူသားတို့ဟာကိုကြီးကိုဟန်ကိုအကြံအဖန်တွေနဲ့ကိုလမ်းစဆိုတာကိုရှာမတွေ့နိုင်ပါဘူးထင်ရမြင်ရရှောက်လို့လို့လဲဘယ်နည်းနဲ့မှမအောင်မြင်နိုင်ပါဘူးဒီပိုင်းကလေးမှာကျွန်တော်ဟာ108ခုမြောက်သောစာလံရဲ့အငယ်23မှ28ကိုအမှတ်ရမိပါတယ်။သင်္ဘောစီးလျက်ပင်လေကိုကူး၍ရေများပေါ်မှလှုပ်ဆောင်သောသူတို့သည်နည်းနည်းရအရ၌ထာဝရဘုရား၏အမှုတော်တို့နှင့်အံ့ပွေသောအမှုတော်တို့ကိုမြင်ရကြ၏။အမိန်တော်ရှိ၍လေပြင်းမုန်တိုင်းတိုက်သဖြင့်လှိုင်းတပိုးတို့ကိုထစေ၏။မိုးကောင်းကင်တိုင်အောင်တက်လျက်နည်းနည်းရသည်သူဆင်းလျက်တွေ့သောဘေးကြောင့်သူတို့သည်စိတ်ပြက်ကြ၏။တလေလေသွားလျက်ရစ်မှုသောသူကဲ့သို့တင်းရင်လျက်နေ၍ညံတိမ်မြုပ်ချင်းရှိကြ၏ဆင်းရဲခံရသောအခါထာဝရဘုရားကိုအော်ဟစ်၍ဆင်းရဲဒုက္ခတဲကထုတ်ဆောင်တော်မူ၏တဲ့မိတ်ဆွေအပေါင်းတို့ကျွန်တော်အမြင်ကိုပြောပါဆိုလို့ပြောရမယ်ဆိုရင်တော့ဒီသင်္ဘောသားတွေဟာအဖဘုရားသခင်ကိုငိုကြဲကမကိုးကွယ်ခဲ့ကြရတော့တနည်းအားဖြင့်အဖဘုရားသခင်ကိုသူတို့မသိခဲ့ကြတော့အဖဖျားသခင်ရဲ့အလိုတော်နဲ့အကြံအစီတော်ဆိုတာကိုသူတို့ခမညာမှာနားမလည်နိုင်ကြရှာပါဘူး။ဒါပေမဲ့နောက်ပိုင်းမှာအဖဖျားသခင်ကိုယောနာအဖင်သူတို့သိလာကြပြီလို့ဆိုနိုင်တဲ့အဆင့်မှာသူတို့ရောက်နေကြတယ်။အဲ့ဒီတော့အဖဖျားသခင်ကိုသိကျွမ်းပြန်တော့လေအဖဖျားသခင်လူယောနာကိုအပြစ်စီရင်ရမှအတွက်တွန့်နေကြတယ်လန့်နေကြတယ်ဖြစ်မှဖြစ်ပါမလားဆိုပြီးတော့မရဲဘူးစိတ်တွေထွေပြနေကြတယ်တနည်းအားဖြင့်ရောက်ရက်ခန့်နေကြတယ်ဆိုတဲ့သဘောပဲလို့ကျွန်တော်တဦးချင်းယူဆမိပါတယ်ကိစ္စမရှိပါဘူးရောက်ရက်ခတ်ချင်တော့ခတ်ပါစီအဖဖျားသခင်ကိုတိကျွမ်းတယ်ဆိုရင်ပဲအဲ့ဒီရောက်ရက်ခန့်နေရတဲ့အသက်တာကြီးကြားထဲကဘင်းလျင်လူသားတို့အဖို့ချမ်းသာရာလန်းဆိုတာဟာရှိကိုရှိလာရမှာဖြစ်တယ်ဘာဖြစ်လဲဆိုတော့အသက်ရှင်တော်မူသောအဖဖျားသခင်ကိုသူတို့နှလုံးသားနဲ့ထိတွေ့နိုင်ပြီမဟုတ်ဘူးလားယောနာဝတ္ထုအခန်းကြီး1အငယ်73မှာအငယ်5သင်္ဘောသားတို့သည်ကမ်းသို့ရောက်အံ့သောငါပင်ပန်းစွာတက်ခတ်ကြ၏တို့ရာတွင်သူတို့တစ်ဖက်၌လှိုင်းတပိုးတိုး၍ထသောကြောင့်သူတို့သည်မတက်နိုင်သောအခါအိုးထာဝရဖေယအကျွန်ုပ်တို့သည်တောင်းပန်ပါ၏ဤသူ၏အသက်ကြောင့်အကျွန်ုပ်တို့သည်အကျိုးနည်းမဖြစ်ပါစေနှင့်အပြစ်မရှိသောသူ၏အသက်သက်သောအပြစ်ကိုအကျွန်ုပ်တို့၌တင်တော်မမူပါနှင့်အိုးထာဝရဖေယကိုယ်တော်သည်အလိုရှိတော်မူသည့်အတိုင်းပြုတော်မူ၏ဟုထာဝရဘုရားအားကြွေးကြော်တောင်းပန်ပြီးမှယောနာကိုချီ၍ပင်လေတဲသို့ချပစ်ကြ၏ထိုအခါပင်လေလှိုင်းတဘိုးသည်ငြိမ့်လေ၏မိတ်ဆွေတို့ကြားလိုက်ရတဲ့အတိုင်းပါပဲနော်ကိုယ်တိုင်ကအဲ့ဒီလှိုင်းတဘိုးတွေဖြစ်ရတာဟာငါကြောင့်ပါငါအပြစ်တွေအတွက်သက်သက်ကြောင့်ပါငါကိုယ်သာမင်းတို့ဝိုင်းချုပ်ပြီးတော့ရေထဲပစ်ချလိုက်ကြပါဆိုတဲ့ယောနာကိုပြစ်မချရက်ပဲဖြစ်နေတဲ့လူတွေပြစ်ချရမယ်အရေးမှာယောနာရဲ့ဖျားသခင်ကိုယောနာကိုကိုွယ်တော်ဖျားသခင်ကိုတွေးပြီးတော့ကြောက်နေဟန်ရှိတဲ့လူတွေအဖဖျားသခင်ကဆုံးဖြတ်တဲ့အချိန်ဆုံးဖြတ်တဲ့နေရာပိုင်းကိုလည်းရောက်လာရောဘယ်လို့မှမနေနိုင်ကြတော့ဘူးအလုံးမျက်စိဆုံးမိပြီးတော့ယောနာကိုဝိုင်းချုပ်ရေထဲကိုပြစ်ချလိုက်ကြရတယ်ဟုတ်တယ်လှိုင်းတပိုးတို့ဟာတရားခံယောနာကိုမဖြစ်မနေစရီတော်မှသားရင်ငြိမ်သက်လိမ့်မယ်ဆိုတဲ့အချိန်ပေါ့အဲ့ဒီအချိန်ဟာတစ်ချိန်တည်းမှာပဲယောနာကိုယ်တိုင်ကလည်းသူတယောက်ရဲ့သေခြင်းအဖြစ်လူအများအသက်ချမ်းသာရာရစီမယ်ဆိုတာကိုသေသေးချာချာနားလည်နိုင်တဲ့အချိန်ပဲဖြစ်တယ်။တလောက်ကြောက်စရာကောင်းတဲ့လှိုင်းတပိုးကြီးတွေကြားထဲမှာပဲစိတ်ထားတွေမူမှန်မှန်နဲ့ဆုတောင်းသနာခံနိုင်တဲ့အချိန်လေးဖြစ်လာတယ်။အလိုတော်ကိုအားလုံးဝန်ခံနိုင်တဲ့အချိန်မျိုးမှမှသူတို့ဟာယောနာကိုရေထဲကိုပစ်ချလိုက်ကြတာဖြစ်တယ်ဆိုတာကိုအံ့ဩဖွယ်တွေ့ရပါတယ်။မိတ်ဆွေအပေါင်းတို့အဖဖျားသခင်ဟာအချိန်ကာလကိုစီရင်တော်မူနိုင်ပါတယ်မိတ်ဆွေအပေါင်းတို့ယောနာကိုချီ၍ရေပင်လေတဲသို့ချလိုက်တယ်ဆိုရကိုကျမ်းစာဟာဆိုင်းမပါဘုံမပါဖော်ပြတာလည်းမဟုတ်ပါဘူးနော်ရေထဲကိုပြစ်မချခင်မှာသူတို့အားလုံးဟာဆုတောင်းခွင့်ရှိခဲ့တယ်ဖျားသခင်ကိုအလွန်ထူးထူးခြားခြားတိုင်တီနိုင်ခဲ့ကြတယ်ဆိုရကိုကျွန်တော်တို့တွေ့ရပါပြီဟုတ်ပါတယ်မိတ်ဆွေတို့စိတ်စိတ်နားဆင်ကြည့်ကြပါအိုထာဝရဖျားအကျွန်ုပ်တို့သည်တောင်းပန်ပါ၏ဤသူ၏အသက်ကြောင့်အကျွန်ုပ်တို့သည်အကျိုးနည်းမဖြစ်ပါစေနှင့်အပြစ်မရှိသောသူ၏အသက်ကိုသတ်သောအပြစ်ကိုအကျွန်ုပ်တို့၌တင်တော်မမူပါနှင့်အိုထာဝရဖျား ကိုယ်တော်သည်အလိုရှိတော်မူသည့်အတိုင်းပြုတော်မူ၏ဟုထာဝရဘုရားအားကြွေးကြော်တောင်းပန်၏တဲ့ကျွန်တော်အသေးစိတ်မျှဒီအပိုင်းကိုခွဲဖြားပြီးတော့ကြည့်မိပါ रे တိဤသူဤအသက်ကြောင့်အကျွန်ုပ်တို့သည်အကျိုးနည်းခြင်းမဖြစ်ပါစေနှင့်နှင့်အပြစ်မရှိသောသူတယောက်ဤအသက်ကိုသတ်မိသောအပြစ်ကိုအကျွန်ုပ်တို့၌တင်တော်မူပါနှင့်၃ကိုယ်တော်အလိုတော်ရှိသည့်အတိုင်းပြုတော်မူပါဒီစုတောင်းအသနာခံစံတွေဟာဆက်လက်ပြီးတော့နည်းနည်းရှိုင်းရှိုင်းစဉ်းစားလိုက်တိုင်းအလွန်အရေးကြီးတဲ့သင်ခန်းစာတွေကိုမိကိုကြွက်လျှောက်ဆက်ဆက်ရရှိစေပါ रे ။ကာကြီးအသက်ပေး၍ရွေးချယ်ခြင်းဆိုတဲ့ကဲတင်ခြင်းအကျိုးရဲ့အခြေခံသဘောတရားကိုနားလည်စေပါ रे ။ခါကွေအပြည့်ရှိနေတဲ့ယောနာအဲ့ဒီယောနာကိုအပြည့်အလျောက်အဖဖခင်သခင်စီရင်ခိုင်းတဲ့အတိုင်းအပြည့်ဝိုင်းပြီးပေးရမှန်သူတို့အရှင်းမသိကြကြဘူး။ဒါပေမဲ့အကယ်၍မြတ်အပြစ်မရှိဘဲရမ်းပြီးတော့သတ်မိခဲ့သည်ရှိသောအပြစ်မှလွတ်တော်မူပါ။ကံငယ်အလိုတော်အတိုင်းကိုတော်စီရင်ခြင်းဖြစ်ပါ၏တဲ့။မိတ်ဆွေအပေါင်းတို့သူ့အပြစ်နဲ့အလျောက်သူခံရတယ်ဆိုတဲ့ယောနရဲ့ဇာတ်လမ်းမှာအဖဖျားသခင်ရဲ့အလိုတော်သာလျှင်အဓိကဆရာကိုကျွန်တော်ဘယ်လို့မှမငင်းနိုင်အောင်ခံယူနားလည်ရပါပြီ။ဟုတ်ပါတယ်။အဖဖျားသခင်ရဲ့အမှုတော်ဆောင်ပရောဖက်ကြီးတပါဖြစ်နေတာကတော့အမှန်ဒါပေမဲ့အဖဖျားသခင်ရဲ့စကားကိုနားမထောင်ဘဲနဲ့ထော်လော်ကန့်လန့်လုပ်မိသူဒီပရောဖက်ယောနအဖြစ်အဖဖျားသခင်ရဲ့အံ့ဩပွေသောအလိုတော်တို့ဟာဖြစ်တည်ပြီးလာရတယ်ဒီအလိုတော်တွေကိုနားလည်ဖို့ရန်အတွက်လေဒီဇလန်းဟာအလွန်ခက်ခဲနေနေတဲ့သင်ငန်းစာတွေနဲ့ရှေ့မှာဆက်လက်ပြီးတွေ့ရအောင်မယ်ခက်ခဲနေနေတဲ့သင်ငန်းစာတွေအဖြစ်လေအလွန်အဆင့်မြင့်တဲ့ဝိညာဉ်အသိတရားတွေကိုရရှိလာစေဖို့ရန်အဖဖျားသခင်စောက်တီပေးထားခြင်းဖြစ်တယ်လို့ကျွန်တော်အနေနဲ့မှတ်ချက်ချလိုပါ रे အခုယောနဝတ္ထုအခန်းကြီး1ဟာအဲ့ဒီအံဩလို့မကုံနိုင်ပွဲစီရင်ခြင်းများကြတဲ့ကအေယာမပြတနာဓမ္မပညာရှင်တွေကိုယုံထင်ကြောင့်ထင်အမျိုးမျိုးဖြစ်စေတဲ့ပြတနာဒီဝတ္ထုရဲ့ခိုင်လုံမှုကိုလည်းသံသယပွားစေတဲ့ပြတနာတစ်ခုနဲ့ဏိကုံးချုပ်ပြီးတော့မှဖြစ်ပါ रे ဟုတ်ပါ रे ယောနဝတ္ထုအခန်းကြီး1အငယ်16နဲ့19အဆုံးအထိသင်္ဘောသားတို့သည်လေထာဝရဘုရားကိုအလွန်ကြောက်ရွံ့သဖြင့်ရစ်ပူဇော်၍တစ္ဆာဂရိထားကြ၏ယောနာကိုမျိုးစေခြင်းဟာငါကြီးကိုထာဝရဘုရားခန့်ထားတော်မူသည်နှင့်အညီယောနာသည်ငါ၏ဝန်ထဲမှသုံးရက်ပတ်လုံးနေရ၏ယောနာကိုရေထဲပစ်ချပစ်လိုက်တော့မှသာလျှင်အံ့ဩပွေကြောက်မဲ့ဖွယ်သောလှိုင်းတပိုးတို့ဟာချက်ချင်းယူပစ်တယ်လို့ငြိမ်းချမ်းသွားရတယ်ဆိုတာတွေ့ကြရပြီဟုတ်ပါတယ်အပြစ်ရှိသောသူတယောက်အတွက်အဖဖျားသခင်ဟာလှိုင်းတပိုးတို့ကိုတမင်စီရင်ပေးခဲ့တယ်။အပြစ်တရားလျောက်သူပေးတဲ့စီရင်ခြင်းကိုချမှတ်တဲ့အတိုင်းဒီလူသားဟာပင်လေတဲကိုအချမခံရမချင်းသူ့အပြစ်ကြောင့်ဖြစ်တည်လာရတဲ့မုန်တိုင်းဟာမဆဲနိုင်ခဲ့ဘူး။အခုအချိန်မှာတော့စီရင်တော်မူခြင်းရဲ့ပနာမအဆင့်ဟာရှင်းရှင်းလင်းလင်းပဲအောင်မြင်စွာပြီးမြောက်သွားပြီလို့ဆိုရတော့မှာပါ။သင်္ဘောသားတို့သည်လေထာဝရဘုရားကိုအလွန်ကြောက်ရွံ့သဖြင့်ရစ်ပူဇော်၍သစ္စာဂရိထားကြ၏တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အလိုတော်ရှိသည့်အတိုင်းပြုတော်မူ၏ဆရာကိုဝန်ခံနိုင်တဲ့လူအဖွဲ့အစည်းဟာထာဝရဘုရားကိုကြောက်ရွံ့ခြင်းရှိကိုရှိလာရတယ်ရစ်ပူဇော်ခြင်းဆိုတဲ့အမှုကိုပြုမြဲဖြစ်ပါတယ်အဲ့ဒီရစ်ပူဇော်ခြင်းဆရာဟာသိုးငယ်ရဲ့အသွေးတော်နဲ့အဖဖရာသခင်ကိုပူဇော်သောပြည့်ညတ်တော်ကာလကရစ်ပူဇော်ခြင်းကိုအောက်မေ့စေသလိုခရစ်တော်ရဲ့အသွေးတော်နဲ့ဒီရစ်ပူဇော်ခြင်းကိုအစားထိုးပြီးခြင်းကဆလို့ဂျေစုနဲ့ဂယုနာတော်ကိုခံယူခြင်းအဖြစ်အပြစ်လွတ်ခြင်းတရားဟာပေါ်ထွန်းခဲ့ရတယ်။ကေတင်ချင်းဂျေစုနဲ့သာဝရအသက်ခံစားခွင့်ကိုလူသားတိုင်းရရှိလာစေတယ်ဆိုတာကိုသတိရဖို့ပဲလို့ကျွန်တော်တင်ပြခြင်းပါတယ်။ယောနာကိုမျိုးစေခြင်းဟာငါးကြီးကိုထာဝရဘုရားခန့်ထားတော်မူသည်နှင့်အညီယောနာသည်ငါးဤဝန်ထဲမှသုံးရက်ပတ်လုံးနေရ၏။မိတ်ဆွေအပေါင်းတို့ယောနာဝတ္ထုဏိဒံပြုတ်ကလေးကဒီငါးကြီးနဲ့ပတ်သက်လို့လူသားတွေရဲ့အယူအဆတွေအမျိုးမျိုးကိုကျွန်တော်ဖော်ပြပေးခဲ့ပါတယ်စိတ်ကူးရင်အိမ်မက်လီလာသတိလစ်မျောလွင့်ခြင်းယူပါယုံလီလာမသေးယုံတမဲခန်းစားရပြီးတော့စိတ်ကြောက်ကြရဲ့ဖြစ်ခြင်းလားစသည်စသဖြင့်အမျိုးမျိုးတွေးစရာတောစရာတွေရှိခဲ့တယ်ဆိုတာကိုလည်းပြင်ပြခဲ့ပါတယ်ဒီထဲမှာငသေးကြီးတကောင်ကိုတွေ့တာနဲ့ပဲယောနာကအဲ့ဒီငါးကြီးတွေကိုဝင်ပြီးတော့သေဘေးကလွတ်တယ်ဆိုတဲ့အတွေ့အကြုံဟာပါရှိခဲ့ပါတယ်အမှန်ကတော့ငါကြီးဟာမသေးပါဘူးငါအရှင်ကြီးတကောင်အဖြစ်သားလျင်ဖျားသခင်တမင်စီရင်တော်မူခြင်းဖြစ်ကြောင်းကိုကျမ်းစာဟာအတိအလင်းဖော်ပြထားပါတယ်ဒီတော့သ သေခြင်းသေရင်ဘုရားသခင်ဖန်ဆင်းတဲ့ငါကြီးသေတယ်ဆိုတာလုံးဝမဖြစ်နိုင်။အပြစ်တရားကြောင့်ရေထဲကိုပြစ်ချခံရတဲ့လူသားယောနာသားဖြင့်လူသေးဖြစ်သွားရပါလိမ့်မယ်။ဟုတ်ပါတယ်။အင်္ဂလိပ်သမာကျမ်းစာအရ Jonah was in the belly ဆိုပြီးတော့တွေ့ရခြင်းဖြစ်တယ်။ He lives in the belly လို့မတွေ့ရပါဘူး။ယောနာသည်ငါဤဝန်းထဲမှာ၃ရက်နေရဤလို့သာတွေ့ရတယ်။သေသလားရှင်သလားပြတ်သားစွာမဖော်ပြတဲ့အတွေ့။ယောနာဟာငါအမျိုးခံစားရပြီးတော့သေကိုသေခဲ့ရလိမ့်မယ်။ဒါပေမဲ့မသေခင်မှာသူဟာကောင်းစွာဆုတောင်းခွင့်ရရှိသွားခဲ့တယ်ဆိုတာတွေ့ကိုနောက်တနေ့မှာဆက်လက်တင်ပြဖို့ချမ်းလှတ်ထားပါရစေ
။ဒေါက်တာထွန်းမြတ်ဤစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကယောနာဝတ္ထုအခန်းကြီး2အခန်းငယ်1နဲ့အခန်းငယ်2ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့